တရုတ်နိုင်ငံနောက်ဘက်ကလူမျိုးရေးရာကွဲပြားမှုတွေရှိနေတဲ့ရှင်ကျန်းဒေသမှာအဆိုအဆုံသူထွက်တံရုံပြစ်ခတ်တွေဖြစ်ပွားခဲ့ပြီးတဲ့နောက်24နှစ်ပတ်လုံးလူမျိုးရေးကင်းလဲဖို့ထိတ်တန့်လူမျိုးရေးရာရှိသူကအမိန့်ထုတ်ပြန်လိုက်ပါတယ်။တရုတ်ရဲတပ်ဖွဲ့ရဲ့အကြီးအကဲဖြစ်သူမန်ဂျန်ချူစနေနေ့ကရှင်ကျန်းပြည်နယ်ရဲ့မြို့တော်ဥရုံချီကိုတွားရောက်ကြည့်ရှုပြီးရာသီမြွေဒေသခံတွေကိုစောင့်ရှောက်ဖို့ညွှန်ကြားခဲ့တာလို့လည်းအဆိုရပိုင်းသတင်းကဖော်ပြခဲ့တာပါ။ဥရုံချီမြို့မှာလူပေါင်း100လောက်တည်ဆုံခဲ့ရတဲ့2009ခုနှစ်ကစလို့အဆိုအဆုံဖြစ်ပွားခဲ့တဲ့ရှင်ရှန်ခရံကလူ35ယောက်တည်ဆုံခဲ့ရတဲ့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီး3ရက်ကြာမှာပဲအခုလိုအမိန့်ထွက်ပေါ်လာတာဖြစ်ပါတယ်။ရှင်ကျန်းဒေသအဆိုရင်လူများစုဖြစ်တဲ့ဟန်တရုတ်အနွယ်တွေနဲ့မွတ်စလင်အများစုဖြစ်ကြတဲ့ဝီဂါတွေကြားနှစ်ပေါင်းများစွာတိမာမှုတွေရှိနေတဲ့နယ်မြေတစ်ခုပါ။ဝါရှင်တန်ခြေဆိုင်လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ဝီဂါအမေရိကန်အသင်းကတော့2009ခုနှစ်တုန်းကပရစ်ခတ်တွေဖြစ်ပွားခဲ့တဲ့6နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့ဇူလိုင်လ5ရက်နေ့ထိလုံခြုံရေးကိုတင်းကျပ်ထားလိုက်မယ်လို့မျှော်လင့်ရတဲ့အကြောင်းပြောပါရယ်ရှင်ချမ်းပြည်နယ်အစိုးရကတော့ဇွန်လ26ရက်နေ့ကအတိကယုံနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်အချက်အလက်တွေကိုတနင်္ဂနွေနေ့က website ပေါ်မှာဖော်ပြရမှာတော့အကြမ်းဖက်ဖို့လှုံ့ဆော်မှုတွေကိုပုံမှန်လိုနားထောင်ရတဲ့အစ္စလမ်အုပ်စုကိုအပြစ်ဖို့ခဲ့ပါရယ်